လူနှစ်ဦးသေဆုံးခဲ့တဲ့အထိစူပူမှုတွေဖြစ်ပွားခဲ့တဲ့မန္တလေးမြို့မှာညမထွက်ရအမိထုတ်ပြန်ပြီးအာဏာပိုင်တွေကအခြေအနေတွေထိန်းသိမ်းခဲ့ပေမဲ့မကြိမ်မသက်မှုတွေကတော့ဒီကနေ့အထိဆက်ဖြစ်ပွားနေတာကြောင့်အ ਨੇ ဆုံးလူ၄ဦးကိုဖမ်းဆီးခဲ့တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။သေဆုံးသူတွေကတချို့သေဆုံးသူတွေကတဦးဖြစ်သူရဲ့ဇာပနာအခမ်းအနားဒီကနေ့ကျင်းပနေချိန်မှာပဲဒေါသထွက်နေကြတဲ့လူတချို့ကမွတ်စလင်ဗလီတချို့ကိုဂဲရီနဲ့ပစ်ပေါက်သွားရေးလာရေးလုပ်နေတဲ့ကားနဲ့ဆိုင်ကယ်တချို့ကိုလည်းတိုက်ခိုက်တာတွေဖြစ်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။မန္တလေးမြို့ကတင်းမာနေတဲ့နောက်ဆုံးအခြေအနေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကပြောပြမှာပါ။
ဟုတ်ကဲ့ကြာသာပတေးနေ့ညကမန္တလေးတိုင်းဒေသကြီးကမြို့နယ်6ခုမှာညမထွက်ရအမိန့်ထုတ်ပြန်ပြီးတဲ့နောက်လုံခြုံရေးအခြေအနေကိုတိတိတတ်တာထိမ့်သိမ်းလိုက်နိုင်ပြီးလူတချို့ကိုလည်းထပ်မံဖမ်းဆီးခဲ့ပါတယ်လက်တလောလုံခြုံရေးထိမ့်သိမ်းမှုအခြေအနေကိုမန္တလေးတိုင်းဒေသကြီးကဒူရဲမှုကြီးဇော်မင်းဦးကအခုလိုပြောပါတယ
်ကျွန်တော်ဟိုလေးဒါရိုက်တွေ့လို့ဖမ်းဆီးရတယ်ဒါလေးကဟိုမှာရှိရတယ်အဲ5ရောက်ပါလားအခုလိုကျွန်တော်တို့ကညမထွက်ရဘူးအမိန့်တွေထုတ်ပါညအကုန်လုံးဒါထွက်လာတဲ့လူချင်းကျွန်တော်တို့ကတမ်းမီစီစစ်လို့ရတော့ဒါတော့လူမျိုးချင်းတင်းရတာပြေခွင့်ကြလို့ကောင်းပါလေ
ဒီလ2ရက်နေ့ညနဲ့3ရက်နေ့မနေ့အစောပိုင်းကဖြစ်ပွားတဲ့အကြမ်းဖက်တိုက်ခိုက်မှုတွေမှာတော့ဗုဒ္ဓဘာသာဝင်တဦးနဲ့အစ္စလာမ်ဘာသာဝင်တဦးသေဆုံးခဲ့ရပါတယ်ကွယ်လွန်ခဲ့တဲ့အစ္စလာမ်ဘာသာဝင်ဦးဆိုမင်းဦးခေါ်မိုဟာမက်နူးရဲ့ဇာပနာကို3ရက်နေ့နေကင်းပိုင်းမှာပြုလုပ်ခဲ့ပြီးကွယ်လွန်သူဗုဒ္ဓဘာသာဝင်ကိုထွန်းထွန်းခေါ်ရောင်ပြန်ရဲ့ဇာပနာကိုတော့ဒီကနေ့နေကင်းတနေ့မှာပြုလုပ်ခဲ့ပါတယ်။ကိုထွန်းထွန်းရဲ့ဇာပနာကိုထောင်ထဲချီတဲ့လူတွေလိုက်ပါပို့ဆောင်ခဲ့ပြီးလန်ခီးမှာရုံးရင်းဆန်ခတ်ဖြစ်ပွားတာတွေရှိခဲ့တယ်လို့လိုက်ပါပို့ဆောင်သူတဦးဖြစ်တဲ့အာယုပါလကလူမှုကူညီရေးအဖွဲ့ကဦးထွေးအောင်ကပြောပါတယ
်။ဆက်တလန်လက်ရှိစဲတောက်ပါလား။ဒီကလားနှစ်ယောက်ကိုတွေ့တာပေါ့ကွာသူတို့ကလည်းတုံးစံတိုင်းကားနဲ့ကြီးဆိုတော့ကြည့်ကြမှာပေါ့ကြည့်တော်တွေကလူတွေကလူငယ်တွေကဟိုကလားမြင်တုံးစံတိုင်းပေါ့စိတ်တွေကကြွားသေးတွေကကြွားနေတော့ပြီးတော့ပြဿနာရှာတာပေါ့ကွာအဲ့တော့အဲ့ဒီဆိုတော့ပေါ့အဲသူတို့ကြံခဲ့တဲ့ဆိုင်ကနဲ့စပိန်ကိုတော့မာလာလူတွေကဖြစ်စည်းပြလိုက်တာပေါ့အဲ့ဒါပြီးသွားတာလား
လိုက်ပါပို့ဆောင်သူတချို့ကတော့ကားတစီးကိုပါဖြည့်ဆည်းခဲ့ကြောင်းနဲ့ဒီလိုဖြည့်ဆည်းချိန်မှာဇာပနာပို့ဆောင်သူအချင်းချင်းတားမြစ်ထိမ့်သိမ်းခဲ့ကြတယ်လို့ပြောပါတယ်အေးငိန်တုတ်တံကိုရောက်ချိန်မှာဇာပနာပို့ဆောင်သူတချို့ဟာအနီးမှာရှိတဲ့အစ္စလမ်ဘာသာဝင်တွေရဲ့တုတ်တံကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့တယ်လို့လည်းမန္တလေးမြို့အစ္စလမ်ကောင်စီကအမှုဆောင်အဖွဲ့ဝင်တဦးကပြောပါတယ်
။ဇန်နီကန်မှာရှိတဲ့မွတ်စလင်တင်းကြိုင်းတွေဟာအဆောင်တဲကိုလုံးဝမီးရှို့ပြီးတော့ဖျက်ဆီးပစ်လိုက်ပြီးပြီ။ကြာကြသွားပြီ။အဲ့တော့အဲ့ဒီကအဆောင်လင်မယားနှစ်ယောက်ကလည်းထွက်ပြေးရတယ်။အဲနောက်တစ်ခါအဲ့ဒီတဲမှာရှိတဲ့ဒီကျောင်းသားလေးတွေအာကုန်ဆောင်တဲ့ကျောင်းနဲ့ဒီပလီအစာအုပ်နဲ့တွဲရဲဆောက်ထားတာရှိတဲ့တောင်ကုန်းလေးပေါ်မှာအဲ့ဒီအစာအုပ်ကိုဖြတ်စည်းတယ်ဝန်ထမ်းစည်းရေးကထွက်ပြေးရနေလမ်းမြင်ရတာကတော့မိခိုးတွေအဲ့ဒီနေရာနေထွက်လာတယ်လို့ပြောတယ်ဒါဖြတ်စည်းမိချိုးတယ်ပေါ့နော
်ဇာပနာပို့ဆောင်ပြီးစိုက်ကဲနဲ့ပြန်လာတဲ့အုပ်စုတစ်ခုကတော့နန်းရှိကပလီတစ်ခုကိုထပ်မံဖြတ်စည်းခဲ့ကြောင်းပြောပေမဲ့တိကျအတည်ပြုချက်တော့မရသေးပါဘူး34လမ်းနဲ့84လမ်းတောက်မှာတော့ဇာပနာပို့ဆောင်ပြီးပြန်လာသူတွေနဲ့ပြိပခတ်ထပ်မံဖြစ်ပွားမှာကိုထိန်းသိမ်းဖို့အတွက်ရဲလုံခြုံရေးက၄စီးရောက်ရှိနေပါတယ်။မင်းညားကညမထွက်ရအမိန့်ထုတ်ပြန်ပြီးတဲ့နောက်မန္တလေးမြို့ကနေရာဒေသတချို့မှာအော်ဟစ်ဆဲဆိုတာဂဲနဲ့ပြစ်ခတ်တာတွေရှိခဲ့ပေမဲ့စူးစူးဝေါ်ဝါဖြစ်တာတွေတော့မရှိခဲ့ဘူးလို့မန္တလေးမြို့ကံတွေကပြောပါတယ်။မန္တလေးမြို့မှာအစ္စလာမ်ဘာသာဝင်လက်ဖေးဆိုင်ရှင်ကဗုဒ္ဓဘာသာဝင်ဆိုင်ဝင်တန်းအမျိုးသမီးကိုအာဓမပြုကျင့်တဲ့သတင်းတွေထွက်ပေါ်ခဲ့တဲ့နောက်မန္တလေးမြို့မှာဒီလတရနေ့ကစတင်ပြီးအခုလိုမငြိမ်မသက်မှုတွေဖြစ်ခဲ့တာပ
ါ VOA သတင်းတော်ကုမိုးစော်ရဲ့သတင်းပေးပို့ကြပါခနဒါနဲ့တစ်ဆက်တည်းမှာပဲမန္တလေးမြို့မှာဖြစ်ပွားနေတဲ့စူပူမှုတွေနောက်ထပ်မဖြစ်ပွားစေဖို့ရည်ရွယ်ပြီးရန်ကုန်မြို့ရွှေရုံဖျားမှာဒီကနေ့စူတောင်းပွဲအခမ်းအနားတစ်ခုပြုလုပ်ခဲ့ပါတယ်တန်ဃာတော်တွေဦးဆောင်တဲ့လှုပ်ရှားမှုမှာတော့မန္တလေးမြို့မှာဖြစ်ခဲ့တဲ့ပြည်ပခါအတွင်းတည်ဆုံးသွားသူတွေအတွက်မြေတားဖို့ဆူတောင်းခဲ့ကြသလိုအပြည့်ရှိနေသူတွေကိုအေးအေးယူဖို့လဲတိုက်တွန်းခဲ့ကြတာပါအပြည့်စုံကိုတော့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ကရန်ကုန်မြို့ကနေသတင်းပေးပို့လာပါတယ
်လူနှစ်ဦးထိတည်ဆုံးခဲ့ရတဲ့အထိစူပူမှုတွေဖြစ်ခဲ့တဲ့မန္တလေးတိုင်းဒေသကြီးအတွင်းကလူမျိုးရေးတင်ဆောင်ပြည်ပခါတွေအများချုပ်ငင်းဖို့ရန်ကုန်မှာရှိတဲ့ရဟန်းတန်ခါနဲ့ပြည်သူတရားနီးပါးကဒီကနေ့ရွှေကုံဘုရားမှာမြေတားဖို့ဆူတောင်းခဲ့တယ်လို့ဆူတောင်းပွဲမှာပါဝင်ခဲ့တဲ့မကွေးဆရာတော်ဥပမောက္ခက VOA ကိုမိန့်ပါတယ
်အဲဘုန်းကြီးတို့ဘုရားတော်ကျေးဇူးဘုရားထဲမှာသော3နာရီလောက်ရောက်ပြီးတော့3နာရီခွဲလောက်ကဆက်ပြီးတော့ရှင်ကုံဖျားမှာတက်ပြီးတော့ဖူတောင်းပါတယ်ဘလူเจ้าရတွေကိုဥတည်ပြီးတော့ဖူတောင်းပြည့်တယ်လေဖို့လို့မန္တလေးမှာရှိတဲ့ရဟန်းတန်ဃာတွေဒေးအန္တရာယ် င်းရှင်းပါပြီမန္တလေးပြည်သူပြည်သားများဘေးအန္တရာယ်ကင်းရှင်းပါပြီအဲ့ဒီအချက်တွေကိုဥတည်ပြီးတော့ဖူတောင်ဝဲလောက်ထားပါ
ဒီစုတော်မွဲကိုအာနာပိုင်တွေစီကနေခွင့်ပြုချက်တောင်းပြီးလုပ်ခဲ့တာလို့လည်းဆရာတော်ဥပမောခကမိန့်ပါတယ်။အင်္ဂါနေ့ညကစတင်ခဲ့တဲ့မန္တလေးမြို့ကရုံးရင်ဆန်ခတ်မှုတွေနဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာဇော်ရလ3ရက်နေ့မနက်စောပိုင်းအထိထပ်မံဖြစ်ပွားနေပြီးတော့ဒီပြိပခါတွေခြုံငင်းဖို့အမြန်လိုရှိတယ်လို့လည်းဒီကနေ့စုတော်မွဲမှာပါဝင်တဲ့ရဟန်းတန်ကာနဲ့ပါဝင်တဲ့ပြည်သူတွေကပြောဆိုပါတယ်။စုတော်မွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ကိုရဲမင်းဦးကတော့မန္တလေးတိုင်းထဲမှာရှိတဲ့ပြည်သူတွေနဲ့ရဟန်းတန်ကာတော်တွေနောက်ထပ်သွေးထွက်တန်ရုံဖြစ်တာတွေကိုမလိုလားတဲ့အတွက်ကြောင့်ဒီစုတော်မွဲကိုကျင်းပခဲ့တာဖြစ်တယ်လို့သူကပြောပါတယ်။
ဒီကရရောပါရေးကိုဥပ္ပါဒ်။ဒါကြောင့်ကျွန်တော်တို့မြေတားဖို့စုဆောင်တဲ့ပွဲလုပ်တာပါ။မန္တလေးမှာရှိတဲ့ရဟန်းသာတွေ၊တော်တွေရော၊ပြည်သူပြည်သားတွေရောနော်။ဒီကဒီတစ်ဖက်ဆုံးရောက်တဲ့လူ့ရန်တတ်ချက်ချင်းတွေကိုခံနေရတာကိုကျွန်တော်တို့မြေဝါထင်ထင်တွေ့နေရပြီ။ဒါကြောင့်မလို့ဒါတွေကိုပင်ဝေးဖို့ကျွန်တော်တို့ဒါစုဆောင်တဲ့သဘောပါ
။လူမျိုးရေးသွေးဆောင်အကြမ်းဖက်မှုတွေအများချုပ်ငင်းမှုအတွက်ဆိုရင်အစိုးရအာဏာပိုင်ဘက်ကပြစ်မှုကျူးလွန်သူတွေကိုအမြန်ဆုံးဖော်ထုတ်အရေးယူတာတွေလုပ်ဖို့မကွေးစရာတော့ဥပမာကတိုက်တွန်းပါတယ်။
အဲဘာသာရေးပြည်ပခါပေါ်မှာဖိုးရဘက်ကတိုင်းပြေပုံကအဲတိတိကျကျနဲ့မြန်မြန်ဆန်ဆန်နဲ့ပြန်လာမြန်လာရှိမယ်လို့ယူဖြစ်ရောပြည်ပခါတွေဟာဖြစ်ဆက်ပြီးတော့ဖြစ်နိုင်မှုအဲဘုန်းကြီးတို့ကတော့ဒါတော့ဖိုးရောက်ပြီးရှိလို့ဒီလိုပြဿနာတွေဖြစ်တယ်လို့ပဲခံယူပါတယ်။ဘာကြောင့်လဲဖိုးလို့ယူရှင်မနေ့၃နာရီခွဲကိုဖေးလို့သွားတာအခါမျိုးမှာဒါနဲ့ဝင်ခုတ်တာမျိုးတွေဆိုင်ကျသမားတွေဒါနဲ့ဝင်ခုတ်တာမျိုးတွေဟာဒီကတော့ဖိုးရောက်ပြီးရှိလို့ဒီလိုဖြစ်တယ်လို့ဘုန်းကြီးကတော့ယူဆပါတယ်
မြန်မာနိုင်ငံအတွင်းမှာ2012ခုနှစ်ရခိုင်ပြည်နယ်ကစလိုက်တဲ့လူမျိုးရေးအသွင်ဆောင်အကြမ်းဖက်မှုတွေဟာမကြာခဏဆိုသလိုမျိုးကြီးတွေမှာဖြစ်နေတာပါကောလာဟလသတင်းတွေတောက်လျှောက်ဆိုသလိုဖြစ်ပေါ်ခဲ့ပြီးတဲ့နောက်မှာအခုလိုလူသေးပြောက်ရှိတဲ့အကြမ်းဖက်မှုတွေဟာနောက်ဆက်တွဲဖြစ်ပေါ်တတ်တဲ့အတွက်ပြည်ထောင်ကိုပြည်လည်အောင်ဖြစ်စေနိုင်မှညဉ့်ညံ့မှုကိုရနိုင်မယ်လို့လည်းဒီကနေ့စုတော်မှာပါဝင်တဲ့ကိုရဲမင်းဦးကပြောပါတယ
်ကောလာသတင်းတွေပေါ်မှာစီစံပြီးတော့ပြည်ထောင်မှုကြီးချွာလာတာဒါဘလို့မှဖန်ကြီးတယ်လို့ပြောလို့မရပါဘူးဒီကဒီလိုပြဿနာတွေရခိုင်မှာလည်းပဲအများကြီးတွေ့ခဲ့ကြုံခဲ့ရပြီ။နောက်နောက်လည်းပဲဒီလိုရစ်စက်ကြမ်းကြုတ်တဲ့အလေးထားတွေရစ်စက်ကြမ်းကြုတ်တဲ့အမှုချင်းတွေရှိနေရင်ပြဿနာရင်းချမ်းမှာမဟုတ်ဘူး။ပြဿနာပြီးသွားမှာမဟုတ်ဘူး။ဆက်လက်ရှိနေနိုင်တယ်ဆိုတော့ကျွန်တော်အဲ့လိုပဲမြင်ပါ။
လားစင်မိန်ကုန်းအဖြစ်သမရဦးသိန်းစင်ကပြောကြရမှာတော့မွန်တီးရဲစကားတွေနဲ့သွေးထုတ်လုံးစုံမှုတွေကိုရှောင်ကျဉ်ကြဖို့တိုက်တွန်းခဲ့ပါတယ်။တိုင်းပြည်ကဘာသာပေါင်းစုံလူမျိုးပေါင်းစုံကြားမှာတာဟာဇရာဖြစ်အောင်နေထိုင်ပြီးပူးပေါင်းဆောင်ရွက်ကြမှာသာတည်ငြိမ်မှုရရှိပြီးတော့အသွင်ကူးပြောင်းရေးအစီအစဉ်တွေအောင်မြင်နိုင်မယ်လို့လည်းတွေးဆခဲ့တာဖြစ်ပါတယ်။မန္တလေးတိုင်းဒေသကြီးတွေကမြို့နယ်တချို့မှာအခုနောက်ဆုံးအာဏာပိုင်တွေကညမထွက်ရအမိန့်ပုံမှန်144ထုတ်ပြန်ထားပါတယ်။လူမျိုးရေးတပ်ဖွဲ့ဝင်တွေဟာစူပူအဟစ်နေတဲ့သူတွေနဲ့ဒေါက်တာကင်ဆောင်သူတွေကိုဖမ်းဆီးထိန်းသိမ်းတာမျိုးမရှိသလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားရင်လည်းမထိန်းနိုင်တာကြောင့်မလိုအပ်တဲ့ပြဿနာတွေပို့ပြီးတော့ဆိုးလာတယ်လို့လည်းမြို့ကန်တွေဘက်ကပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ။